ရှမာတေဝဧဝံဂေလိကျမ်းအခန်းကြီး10အခန်းငယ်9မှ15မှာယေရှုခရစ်တော်ကတမန်တော်ကြီးများအားတာဝန်များညွှန်ကြားချက်များပေးအပ်ခါဆေလွတ်တော်မူတဲ့အကြောင်းကြားသိကြရတယ်။ဣသရာယေလလူမျိုးများတဲ့ကလမ်းမရောက်ပျောက်ဆုံးနေတဲ့သူတို့ထံသို့ဆေလွတ်တော်မူတယ်။ဟောကြားရမှာကကောင်းကင်နိုင်ငံတော်သည်တီလူနီးပြီးဆိုတာကိုဟောကြားရမှာဖြစ်တယ်။ဖြားနာနေတဲ့သူတို့ကိုကုသပေးဖို့တေသူတို့ကိုရှင်ပြန်စေဖို့အနာကြီးယောဂာသည်တို့ကိုစင်ကြယ်ပျောက်ကင်းစေဖို့နတ်ဆိုးများကိုနှင်ထုတ်ကြဖို့အခွင့်အာဏာပေးအပ်တော်မူတယ်။တင်တို့သည်အဖို့အခမပေးဘဲခံယူရရှိကြသည်ဖြစ်၍အဖို့အခမယူဘဲပေးကမ်းကြဖို့လည်းညွှန်ကြားထားပါတယ်။ဘုရားသခင်ကပေးတဲ့အခွင့်အာဏာကိုအခမဲ့ရရှိကြတာဖြစ်လို့အခမဲ့ပြန်၍ပေးကမ်းရမှာဖြစ်တယ်။ဒီအခွင့်အာဏာမှာဘုရားသခင်ထံမှလာတာခေါ်တော်မူခြင်းခံထားရသည်နှင့်အညီအမှုတော်ဆောင်ရန်နဲ့ဧဝံဂေလိသတင်းကောင်းကိုဟောကြားရန်သူ့ရဲ့နောက်လိုက်သူကိုဘုရားသခင်ကအခွင့်အာဏာနဲ့ကျေးဇူးတော်ကိုပေးတော်မူပါတယ်ဒီအခွင့်အာဏာနဲ့ကျေးဇူးတော်သည်ဘုရားသခင်ထံမှလာတာလူကပိုင်ဆိုင်တဲ့အရာများမဟုတ်ဘူးဘုရားသခင်ထံမှအခမဲ့ရတာအခမဲ့ပြန်ပေးရမှာကဘာလောကအတွက်ထားရှိတဲ့ဘုရားသခင်ရဲ့ချစ်ခြင်းမေတ္တာနဲ့ဂရုစိုက်မှုတို့ကိုဒီအခွင့်အာဏာအဖြစ်ဖော်ပြနေပါတယ်လူတို့ရဲ့လိုအပ်ချက်အတွက်အမှုတော်ဆောင်ခြင်းကဘုရားသခင်ရဲ့မေတ္တာတော်နဲ့ကျင်နာမှုကိုဖော်ပြနေတယ်အမှုတော်ဆောင်တဲ့သူများဟာလည်းချစ်ခြင်းမေတ္တာနဲ့ကျင်နာမှုရဲ့အမှုတော်ဆောင်များဖြစ်ကြရမှာဖြစ်ပါတယ်ဒီလိုအလုံးကိုဘုရားသခင်ကောင်းချီးပေးပါစေ